ါပါခင်ဗျာဒါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြမသတင်းမီဒီယာဟာဆူရဲရန်သူစင်းကိုဝင်လာပြီလားဆိုတာပါသတင်းသမားတွေနဲ့အာဏာဝင်တွေကြားပြဿနာဖြစ်လာလို့ရှိရင်ဖြေရှင်းနိုင်မယ့်သတင်းမီဒီယာဥပဒေဆိုတာကိုပြဋ္ဌာန်းထားတာရှိပေမဲ့လို့ရောင်းတန်းဆွေးရကိုဝေဖန်ကြီးတာတဲ့သတင်းသမား၃ဦးကိုအဲ့ဒီပြဋ္ဌာန်းချက်ကိုအသုံးမပြုဘဲနဲ့ယာစွတ်မှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲဖမ်းဆီးရေးယူခဲ့ပါတယ်ဒီမတိုင်ခင်မှာဆိုရင်လေသတင်းသမားတွေဖမ်းဆီးခံရတာတရားစွဲဆိုခံရတာကန့်သက်ခံရတာချင်းချောက်ခံရတယ်မျိုးမျိုးရှိခဲ့ပါတယ် RSF နေကြမဲ့သတင်းတောင်များအဖွဲ့ရဲ့အစီအစဉ်အရဆိုရင်တော့မြမသတင်းလွတ်လပ်ခွင့်ဟာအရင်နှစ်ကထက်ကိုအခုနှစ်မှာ6ဆင့်လျော့ပြီးတော့ပိုပြီးတော့စိုးရိမ်စရာဖြစ်လာပါတယ်တချင်တုန်းကအတိုက်ခံဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ energy အစိုးရအနေနဲ့အခုဒီအစိုးရဖြစ်နေချိန်သတင်းမီဒီယာတွေပေါ်ထားတဲ့သဘောထားပြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား energy အစိုးရလက်ထက်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကိုကျွန်တော်တို့ဒီနေ့စနေကမှာတုံ့တက်မှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်လူကတော့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ကိုတာလွန်ဆောင်ထက်ပါကိုတာလွန်ဆောင်ထက်ကတော့ခစ်တစ်မီဒီယာရဲ့အဒီတာချုပ်ဖြစ်ပါတယ်ဒါပြင်မြန်မာသတင်းမီဒီယာကောင်စီရဲ့ဒီမကြခင်ကပြီးတော့ဒီအဖွဲ့အဖြစ်နဲ့ရွေးချယ်ခံထားသူတူဖြစ်ပါတယ်နောက်တူကတော့ဥအောင်မျိုးမင်းပါကောင်မျိုးမင်းကတော့ Equality မြန်မာဒီလူခွင့်ရေးပညာပိလုပ်ငန်းတွေလုပ်နေတဲ့အဖွဲ့စည်းရဲ့အမှုဆောင်ဒါရိုက်တာဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုတာလွန်ဆောင်ထက်ကိုဖိတ်ခေါ်ချင်ပါတယ်ကိုတာလွန်ကြားပါလားခင်ဗျာကိုတာလွန်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပါခင်ဗျာ
ကိုတာလွန်ရေခုနကပြောသွားသလိုပါပဲဒီသတင်းမီဒီယာနဲ့ပတ်သက်လို့ပေါ့ NLD အစိုးရလက်ထက်မှာကျွန်တော်တို့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုလှုပ်ရှားခွင့်အဖွဲ့ကထုတ်ပြန်တဲ့စင်းအရဆိုရင် NLD အစိုးရလက်ထက်မှာသတင်းသမားတွေကိုတရားစွဲဆိုထားတဲ့အမှုပေါင်း28မှုရှိပြီးတော့သတင်းသမား44ဦးတရားရင်ဆိုင်နေရတယ်လို့ဆိုပါတယ်ခင်ဗျာအဲ့တော့ကျွန်တော်မေးချင်တာကလက်ရှိအာဏာရ NLD ပါတီလက်ထက်မှာအရင်သူတို့သတင်းမီဒီယာနဲ့ပတ်သက်လို့ယက်တီချက်ကပြောင်းသွားတဲ့သဘောလားတဘောင်းမရှိတဲ့သတင်းမီဒီယာတွေကပဲအလွန်ကျူးဝေဖန်နေလို့လားတခြားအကြောင်းအကျောင်းတွေများရှိလို့လားအခုလိုမျိုးသတင်းမီဒီယာသမားတွေခဏခဏဖန်ခံနေရတာချင်းချောက်ခံနေရတာ
ဆိုတော့အဓိကတော့လေကျွန်တော်တို့မြင်တာကတော့အစိုးရကသူကအာဏာရလာတယ်ပေါ့နော်အာဏာရလာပြီးရဲ့နောက်ပိုင်းမှာဟိုဒီသတင်းသမားတွေလည်းကဟိုနည်းနည်းဆပြီးတော့ဟိုအစိုးရတာဝန်ယူတဲ့အချိန်မှာဟိုကဒီသတင်းမီဒီယာကိုမလိုတော့ဘူးဆိုတဲ့သဘောထားမျိုးဆတွေ့ရတယ်။တကူကအစိုးရမှာကသူ့ရဲ့ဟိုနိုင်ငံပိုင်ဟိုပေါ့အစိုးရပိုင်မီဒီယာတွေရှိလာတယ်သတင်းစာတွေရှိလာတယ်သူ့ရဲ့အာဟိုပေါ့ TV channel တွေရှိလာတယ်ရေဒီယိုတွေရှိလာတယ်ဒါတွေရှိလာတဲ့အခါကျတော့ဟိုအရင်တော့အတိုက်ခံဘဝတုန်းကဘယ်လိုပဲရင်းကြီးခဲ့ဒီ public သတင်းမီဒီယာတွေကသူ့အတွက်မလိုအပ်တော့ဘူးလို့သူဆပြီးတော့တွေးလာပုံရတယ်ပေါ့နော်ဒါကြောင့်မလဲဟိုကျွန်တော်တို့ဒီ NLD ဆိုတာအာဏာရလာပြီးတဲ့အချိန်အဆလို့ဒီအခမ်းအနားတွေနိုင်ငံတော်နဲ့ပတ်သက်တဲ့ဟိုပွဲတွေမှာဆိုလို့ရှိရင်ဒီနိုင်ငံပိုင်သတင်းဌာနအစိုးရပိုင်သတင်းဌာနတွေပို့ပြီးတော့ဦးစားပေးတယ်ပို့ပြီးတော့အလေးထားလာတာပြည်တယ်အဲ့ဒီရဲ့အဆဆတဲ့အချိန်တွေကမကောင်းတဲ့ဟို delay ကဟိုတဖြည်းဖြည်းနဲ့ပေါ့နော်နောက်ပိုင်းကျတော့ဟို public media ရဲ့သဘောကတော့ဒါဝေဖန်မှာပဲလူတောင်းလျှောက်ဝေဖန်မှာပဲအဲ့တော့ဟိုတနည်းကြာလာရင်6လကြာလာရင် honeymoon key ဟိုရက်တရာခီးရဆလို့ပေါ့နော်ညီမရာကြီး public media ကြီးဝေဖန်တဲ့အခါသူတို့တွေကမကြိုက်တဲ့သဘောကြီးတွေ့တွေ့လာတွေ့တွေ့လာတဲ့အခါကျတော့တဖြည်းဖြည်းနဲ့ဒီသတင်း media နဲ့အစိုးရနဲ့ကပေါ်ပြီးတော့ဝေးဝေးလာတာပေါ့နော်အဲ့တော့ခုနောက်ဆုံးကတော့ဒီလိုဖမ်းတဲ့စီးရဲ့အဖြစ်လေးကြီးကိုဖြစ်လာတဲ့အခြေအနေပါပဲကြက
်ဟုတ်ကဲ့ခင်ဗျာခုနကကိုတာလွန်ပြောသွားတဲ့အချိန်မှာတစ်ချက်ကျွန်တော်မေးချင်တာကအစိုးရကသူ့ရဲ့အစိုးရပိုင်းမီဒီယာတွေကိုအားကိုးတယ်လို့ပြောအောင်ဒီအစိုးရမီဒီယာတွေကိုအရင်ကဆိုရင်ဒီများသောအဖြစ်လူထုကနားထောင်တာသတင်းနားထောင်တာနည်းပါတယ်သတင်းကိုမှီပြီးတော့အားကိုးတာနည်းပါတယ်အဲ့တော့သူကသတင်းမီဒီယာတွေရဲ့အနေအထားကိုလွတ်လပ်ခွင့်ရှိလာလို့လားပို့ပြီးတော့သတင်းမီဒီယာတွေကပို့ပြီးတော့ professional ဖြစ်လာလို့လား
အစိုးရသတင်းမီဒီယာဆိုတဲ့သဘောကတော့သူကတော့ဝါရထက်လို့ကောင်းတာဟိုဝါရထက်လို့ကောင်းနေဆိုတာသူကကောင်းတဲ့ဟာကြီးကြီးရေးလို့ရတယ်အဲ့ဒါဒေါအောင်ဆန်းစုကြီးတဲသွားတယ်ဒေါအောင်ဆန်းစုကြီးအိမ်ပဲဟိုအစိုးရတက်တယ်ဒီစိုးရတက်တယ်အာဓာတ်ပုံလေးနဲ့ဝူရီဆာဆာဟောလीဆိုတော့သူကဝေဖန်တာမရှိဘူးဒီအစိုးရသတင်းစာတွေမှာဟိုအစိုးရကိုဝေဖန်တဲ့ကိစ္စမရှိဘူးအစိုးရအလိုကျအစိုးရဖြစ်ချင်တဲ့ဟာကိုပဲအဓိကတဲ့ဒီရသွားတဲ့သတင်းစာတွေဖြစ်တယ်နောက်ပြီးတော့ဒီသတင်းမီဒီယာတွေကအစိုးရသတင်းစာအဆောင်ယူဆိုလို့ရှိရင်သိမ့်နေချီရှိတယ်နောက်ပြီးတော့အစိုးရရဲ့ရုပ်မြင်သံကြားဆိုလို့ရှိရင်ဒီလူတို့တန်းပေါင်းများစွာကိုရောက်နိုင်တဲ့အနေအထားမျိုးပေါ့နော
်
နှစ်ပေါင်း20ကျော် 30 လောက်သူကဒါထူထောင်ထားတာကတော်တော်လေးကြာပြီလူတိုင်းနဲ့လည်းရင်းနှီးမိတာဖြစ်တဲ့အခါကျတော့ဒီ channel တွေကဟိုတုံးလိုက်ပြီဆိုတာနဲ့
ဒီမှာမှဟိုထိရောက်တ
ယ်ပေါ့နော်ဒါကပြောလို့ရတဲ့အနေအထားမျိုးဖြစ်တဲ့အခါ
ကျွန်တော်မြင်ချင်တာသတင်းတင်ပြမှုကအရင်ဆက်ဆွေးအလက်ထက်ကတည်းကပို့ပြီးတိုးတက်လာလို့လား
အမတို့တက်လာဘူးကဒီတိုင်းနဲ့ဝါရဖြန့်ကြီးတဲ့သဘောတရားဝါရဖြန့်ကြီးတဲ့အရင်တော့ဆက်ဥတန်းရှင်နေရာမှာဒေါအောင်ဆန်းစုကြည်ဝင်လာတယ်အခြားလားဟိုဒီစစ်ပေါ်ကျုပ်တဲ့နေရာမှာဒီတင်ဒီတိုက်ပုံတွေဝင်လာတယ်ဒီသဘောပဲက
ဟုတ်ကဲ့နောက်တစ်ဖက်မှာအနေဒီအစိုးရလက်ထက်မှာပါရဲ့ဒီမြန်မာသတင်းမီဒီယာဥပဒေကိုပြန်ပြီးတော့ပြင်ဆင်တာတွေရှိတယ်နောက်တစ်ဖက်မှာသတင်းမီဒီယာကောင်စီဆိုတာလည်းရှိပါတယ်ဒါကတမနာနေပြီးတော့ဒေခန့်အားမှာပါအဲ့တော့ဒါတွေလည်းရှိနေတော့ဒီပေါ်မှာကောအစိုးရရဲ့သဘောထား NDA အစိုးရရဲ့ယက်တီချက်ဘလို့ရှိပါတယ်ခင်ဗျာအရင်ဆုံးဥပဒေနဲ့ပတ်သက်လို့ပေါ့သတင်းမီဒီယာဥပဒေပေါ်မှာသူတို့အလေးနဲ့ထားရလား
သူတို့ဒရင်းမီဒီယာဥပဒေကိုပြန်ကြည့်လို့ရှိရင်လေဒရင်းမီဒီယာဥပဒေကိုလိုက်ကဒရင်းသမားတွေကိုလည်းမကာကွယ်နိုင်ဘူးဒရင်းလူလက်ခွင့်ကိုလည်းမကာကွယ်နိုင်ဘူးဥပမာကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒရင်းမီဒီယာဥပဒေမှာပြဋ္ဌာန်းချက်တစ်ခုရှိရဲအဲ့ဒါပြဋ္ဌာန်းတစ်ခုကိုတက်လာလို့ရှိရင်ဒရင်းမီဒီယာကောင်စီကိုတိုင်ကြားနိုင်တယ်လို့ပဲပါတယ်တိုင်ကြားနိုင်တယ်ဆိုတော့တိုင်ကြားတယ်မတိုင်ကြားမတိုင်ဘူးသူကသူစခန်းမှာသွားပြီးအမှုဖွင့်ရင်လည်းရတယ်ပေါ့နော်ဒါပေမဲ့တကယ်လို့သာကျွန်တော်တို့ဒရင်းသမားတွေကိုစေတနာရှိလို့ရှိရင်ဒရင်းမီဒီယာကောင်စီကိုအလေးထားလို့ရှိရင်အရင်းမီဒီယာကောင်စီကိုတိုင်ကြားရမယ်ဟဲ့လားမဖြစ်မနေတိုင်ကြားရမယ်တရားရုံးတွေကိုညှင်းသွားစရာမလိုဘူးဆိုတော့အရင်ဆုံးရှေ့ရနေပြီးတော့ကြိုပြီးတော့ကာထားတဲ့အဆင့်လေးတစ်ဆင့်ထိဟိုလုတ်ပေးနိုင်ဟိုဒါအင်မတမဆီနာရှိတယ်လို့ပြောတယ်အခုကတော့အဖြစ်ပေါ့နော်တရင်းမီဒီယာကောင်စီအဖြစ်ဖွဲ့ပြီးသေးတာလေတရင်းမီဒီယာဥပဒေအဖြစ်ဖွဲ့ပြီးတာဖွဲ့ပြီးရှိနေတယ်ပေါ့ဒါတော့မှအရှိကဒါဥသိမ်းစေရဲ့ဆိုရကလုတ်သွားလို့ရှိနေတာပေါ့နော်ဒီအစိုးရလက်ထက်မှာဆိုလို့ရှိရင်တော့ဟိုဒီလိုမျိုးသတင်းမီဒီယာကောင်စီတို့ဥပဒေတို့ဆိုတာသူတို့လက်ထက်မှာဒါလုပ်မယ်ဆိုလို့ရှိရင်တော့ပေါ်ဖို့အင်မတန်ခက်ခဲမဲ့နေသားမျိုးပါပဲ
ကိုတလုံးဆောင်ထက်ကိုယ်တိုင်ကဒီသတင်းမီဒီယာကောင်စီမှာမှုဆောင်ဖြစ်တဲ့ရွေးချယ်ခံထားသူဖြစ်ပါတယ်မကြခင်မှာကျွန်တော်တို့သမရရဲ့ကြမ်းကြိမ်ကလုပ်မယ်လို့လည်းသိရပါတယ်အဲ့တော့သတင်းမီဒီယာကောင်စီပေါ်မှာသတင်းသမားတွေနဲ့ဘလောက်ထိမိကိုယုံကြည်လို့ရမလဲဟိုအားအကူလို့ရမလဲဆိုတာကသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ပါ
ဆိုတော့ဒရင်းမီဒီယာကောင်စီကိုနိုင်ကူကသူ့မှာဟာသူနှုတ်ပိုင်ခွင့်ကတိတ်ရှိဘူးเนาะအဲ့တော့ကျွန်တော်တို့ကဘာကြောင့်လို့ဒီကောင်စီကိုဝင်လာလဲနှုတ်ပိုင်ခွင့်လည်းမရှိဘူးဥပဒေရလည်းအများကြီးနှုတ်ပိုင်ခွင့်မရှိဘာကြောင့်ဝင်လာလဲဆိုတော့ကျွန်တော်ပြည်ပြောင်းလဲဖို့စူးစမ်းကြည့်မယ်ဘောเนาะဒါပေမဲ့ဒီဒရင်းမီဒီယာကောင်စီကနိုင်ငံတော်အဆင့်ဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်မလို့အစိုးရနဲ့တော့၎င်းဟာစစ်တပ်နဲ့တော့၎င်းတခြားသောနိုင်ငံနိုင်ငံနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့တကောသူ့ရဲ့ channel ပေါ့နော် channel အဖြစ်တော့ရှိတယ်လုတ်ပိုင်ရင်အဖြစ်တော့အင်မတန်မှနေတယ်ဒါပေမဲ့ဒီလုတ်ပိုင်ရင်တွေကိုချဲ့ယူနေဥပဒေကိုပြင်နိုင်အောင်စူးစမ်းကြည့်နေဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုချင်းထိရောက်နိုင်မလားဆိုရဲညှော်လင့်ချက်နဲ့ပေါ့နော်ညှော်လင့်ချက်နဲ့ပေါ့ကျွန်တော်လည်းစူးစမ်းပြီးတော့စပြီးတော့ဝင်လာကြည့်တာပေါ့နော်အဲ့တော့လက်ရှိအနေအထားမှာတော့သတင်းမီဒီယာကောင်စီပေါ်မှာသတင်းသမားတွေယုံကြည်မှုကတော့ကြည့်လို့ပြောရမှာပေါ့နော်ဒါပေမဲ့လည်းမကြခင်ကအလဲပဲကိစ္စနဲ့ပတ်သက်လက်ရသတင်းသမားသုံးကိစ္စနဲ့ပတ်သက်ပြီးတော့မီဒီယာကောင်စီကပြင်းပြထန်ထန်ကြံရွှေ့ရှင်းချတယ်ဆိုတော့သူ့ရဲ့လုပ်ပိုင်ခွင့်ပေါ့နော်ဥပဒေရဲ့လုပ်ပိုင်ခွင့်ကိုကျော်ပြီးတော့သူစပြီးတော့တိုးလာတဲ့ဟာမျိုးတော့တွေ့ရတယ်ဒါမျိုးနောက်ပိုင်းမှာများများလှုပ်လာနိုင်လို့ရှိရင်တော့သတင်းမီဒီယာသမားတွေရဲ့ယုံကြည်မှုကိုရလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုသလုံးရဲ့လီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကိုအောင်မျိုးမင်းဖိတ်ခေါ်ချင်ပါတယ် Equality မြန်မာဒီလူခွင့်နဲ့ပတ်သက်လှူရှားနေတဲ့ဖွဲ့စည်းပါကိုအောင်မျိုးမင်းကျွန်တော်မေးချင်တာကတော့ခုနကကုသလုံးပြောသွားတဲ့ထက်မှာတော့ NLD အစိုးရလက်ထက်မှာသတင်းမီဒီယာသမားတွေပေါ်ယက်တီချက်ပေါ့နော်သူတို့ပြောင်းလဲလာတယ်သူတို့အရာတက်ဆိုးလာတဲ့အခြေအနေချို့ကိုထောက်ပြပါရတယ်အဲ့တော့ကျွန်တော်မေးချင်တာကလွတ်လပ်စွာပြောဆိုရေးသားခွင့်အခြေအနေနဲ့ပတ်သက်လို့ပေါ့မြန်မာနိုင်ငံမှာအခု NLD အစိုးရလက်ထက်မှာယင်းအခြေအနေထက်ဘလောက်ထိကွာဟာလာကွာခြားလာလဲကိုအမျိုးမင်းအမြင်သိချင်ပါတယ
်အရင်အစိုးရလက်ထက်ကတော့အစိုးရကိုဝေဖန်နေသလိုရှိရင်ဒါကကျွန်တော်တို့ဒီထောက်လိုင်းကြီးခေါ်ပြီးတော့ဒီစစ်ကြိုရေးစခန်းမှာစုံစမ်းစစ်ဆေးမိမြန်ပြီးမတရားမှုဆင်ပြီးတော့ပုံမှန်နဲ့ခြားတဲ့သဘောမျိုးပေါ့နော်ဒါတွေကရှိခဲ့လက်လက်စွာထုတ်ဖော်ပြောဆိုခွင့်နေနောက်တာရှိတာထုတ်ဝေကုန်းနဲ့ပတ်သက်လို့တော်တော်ကြီးကိုဆိုးခဲ့တယ်အခုဒီ NLD အစိုးရလက်ထက်မှာတော့ခုနလိုမျိုးညချီလာဖမ်းတာတို့ကားပြားကြီးနဲ့လာခေါ်တာတို့အဲ့ဒါမျိုးတော့မရှိဘူးဒါပေမဲ့ကျွန်တော်တို့အခုချိန်ထိလက်လက်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေဒီကိုလူတို့ဆွဲပြီးတော့အတုံးချနေတဲ့ကိစ္စတွေဒါတွေကပို့ပြီးတော့များလာတယ်ဗျအရင်တော့ကကျွန်တော်တို့ဒီ online တွေဘာတွေကလည်းလောက်ကြီးမကောင်းနေဘူးအရင်တော့ကတော့ကျွန်တော်တို့စာအုပ်ထုတ်တယ်စာဖြတ်နေဆိုတဲ့လောက်ပဲရှိတယ်အရင်တော့ကတော့ကျွန်တော် electronic ဥပဒေနဲ့အရေးယူပေမဲ့အခုဆိုလို့ရှိရင်ဒီလက်ထက်မှာကျွန်တော်ဘာတွေရှိလာလဲဆိုတော့ဒီစက်တရီဥပဒေပေါ့နော်အဲ့ဒီအများပြည်ပြည်ကြတဲ့ဒီ66နောက်ကကျောက်စစ်တပ်ပုံမှာပေါ့နော်အဲ့ဒါကကျွန်တော်တော်တော်များများကိုအတုံးပြူတွေဖြစ်လာတယ်အဲ့ဒီဥပဒေကိုယ်တိုင်ကလည်းအားမိတ်ချက်တွေဖြစ်လာတဲ့အချိန်မှာလူရင်းလူသလိုမလူရင်းမလူသလိုစိတ်တဲ့လူကိုဆွဲနိုင်တဲ့အနေအထားမျိုးရှိလာတယ်ဒါကို အသုံးပြုရတယ်မကဘူးနဲ့အလွဲသုံးစားလုပ်တဲ့အမှုတွေကပုံများလာတယ်အထူးဖြင့်အဲ့လိုလှုပ်ဆောင်တဲ့နေရာမျိုးမှာအချင်းကြီးတွေမကဘူးနဲ့ဒီပါတီဝင်တွေနောက်ကအစိုးရရဲ့ဒီလွှတ်တော်ကိုယ်စားလှယ်တစအစပြီးလို့ရှိရင်အစိုးရရဲ့အုပ်ချုပ်ရေးတာဝန်ယူထားတဲ့လူတွေကဒါအုပ်ကောင်းကောင်းမွန်မွန်အသုံးစားတဲ့လှုပ်ဆောင်တဲ့အရာမျိုးတွေ့လာတယ်အဲ့တော့ကျွန်တော်တို့မှာခုနပြောသူလက်လက်သာထုတ်ဖော်ပြောဆိုခွင့်ကအရင်တော့လိုမတရားခန့်စီတာမျိုးမဟုတ်ပေမဲ့လူတွေစိတ်ထဲမှာပြောဖို့ဆိုဖို့ရေးသားဖို့တောက်လန့်နေတဲ့အရာတွေရှိနေတော့မှာပဲပုံစံတစ်တမျိုးနဲ့ဖိနှိပ်မှုတွေကဆက်ရှိနေတော့မှာပဲခင်ဗျာဒါတွေကိုကြည့်မယ်ဆိုရင်ဒါကတော့ဒီမီဒီယာဘက်မဟုတ်ဘူးပေါ့ဒါပေမဲ့ဒီလူလက်စားထပ်ဖို့ပြောဆိုဖို့ကျင့်သုံးတော့သူတွေပေါ်မှာတိရောက်တာရှိတယ်မီဒီယာကတော့ခဏကိုသားလုံးပြောသွားတယ်ကိုသားညင်ပြောသွားတယ်လို့ပဲကျွန်တော်တို့တရားဆက်ခံတဲ့သူတွေကကျင်းဆိုင်နေရနေတော့ဒီ journalist တွေရှိနေချင်းခုတိုင်းကတတိမီဒီယာပေါ်မှာလည်းတရားမှုတွေအားနည်းမှုတွေပြည်နေမှုတွေရှိနေရဆိုတာတွေ့နေရတော့ပါပဲဗျာ
ကျွန်တော်တို့လက်ရှိမြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲကာလပေါ့2017ကနေပြီးတော့ကြည့်လိုက်မယ်ဆိုရင်ရှေ့မှာသမရဦးသိန်းစိန်ဒီအုပ်ချုပ်လာတဲ့ကာလသမရလုပ်လာတဲ့ကာလရှိပါတယ်အဲ့တော့အဲ့ကာလအတွင်းမှာခုနကကုသလုံးပြောသွားတဲ့အချိန်မှာသတင်းမီဒီယာဥပဒေမျိုးတွေပေါ်ခဲ့တယ်သတင်းမီဒီယာကောင်စီပေါ်ခဲ့တယ်ဒါကတော့ခုနကပြောလွတ်လပ်စွာပြောဆိုရေးသားခွင့်နဲ့ပတ်သက်ပြီးအာမခံချက်တွေပြီးနိုင်မယ့်အရာတွေလုပ်ပေးခဲ့တာပေါ့အဲ့တော့လက်ရှိ NLD အစိုးရလက်ထက်မှာလွတ်လပ်စွာပြောဆိုရေးသားခွင့်ကိုအာမခံနိုင်တဲ့ဥပဒေတွေလုပ်ရည်မျိုးတော်ထူးထင်ရှားရှားလုပ်ဖြစ်တာရှိပါလားနှစ်နှစ်ကာလအတွင်းမှာပေါ့
ဥပဒေနဲ့ပတ်သက်ပြီးတော့ကာကွယ်ပေးထားသောဥပဒေဆိုပြီးတော့တည်တံ့တော့မရှိဘူးခင်ဗျရှိထားတဲ့ဥပဒေတွေကလည်းလိုရင်းလိုသလိုအတိတ်ပဲဖွင့်ဆိုပြီးတော့မကြိုက်မကြိုက်ဘူးလုံနိုင်တဲ့အားနည်းချက်တွေရှိနေတယ်ဒါတွေကိုပြန်ပြင်မှုတွေပုံမချစ်လက်တော့အရာတွေဖြစ်ဖို့အတွက်ကြိုးပမ်းမှုတွေကျွန်တော်တိုက်တွန်းလာလေကြာခဲ့ပါပြီဒါပေမဲ့တကယ်တမ်းဥပဒေအရကင်ဆယ်ပြီးတော့ကာကွယ်ပေးရတယ်လေးစားမှုပြတဲ့အရာမျိုးတွေမရှိပါဘူးဥပဒေရဲ့ဒီခုနပြောကြတဲ့ဟိုရည်ရွယ်ချက်ကလေးတွေကတော့ကောင်းတယ်လို့ပြောပါဥပမာဆက်သွယ်ရေးဥပဒေမျိုးဆိုလို့ရှိရင်တစ်ခါကဆက်သွယ်ရေးပုံမှာတစ်ခုတစ်ယောက်တစ်ယောက်ဟိုမုတ်တီးမှုမပြောဘူးတက်တယ်နောက်တစ်ခါတစ်ယောက်နဲ့တစ်ယောက်ကျွန်တော်တို့အပုတ်ချတာမရှိဘူးအတွက်အားရွေးတဲ့အရာတွေလောက်ဆုံးမှုရှိတယ်ရည်ရွယ်ပေမဲ့အဲ့ဒီမှာပါတော့တချို့အချက်တွေကအားနည်းချက်ကြောင့်တစ်ခါတစ်ခါလို့ရှိရင်ရည်ရွယ်ချက်ကောင်းပေမဲ့အားနည်းတဲ့အပိုက်ကိုအသုံးချပြီးတော့မတရားအပြုလုပ်သွားတဲ့အလွဲသုံးစားလုပ်တဲ့ကိစ္စတွေကအများကြီးရှိပါတယ်ဒါတွေကကျွန်တော်တို့ကြုံတွေ့ရတယ်ခုနပြောသလိုပဲကျွန်တော်တို့ဒီသတင်းမီဒီယာကောင်စီပေါ်လာတယ်ပေါ်လာတယ်ကျွန်တော်တို့ကသဘောကျတယ်ပထမတော့ဒါဖြစ်တည်တယ်ပေါ့နောက်ကလွတ်လပ်တဲ့သူတွေပါမယ်ရွေးချယ်တင်မြှောက်ခံတွေပါမယ်အားကောင်းတယ်ဒါပေမဲ့ခုနကပြောသလိုပဲသတင်းမီဒီယာကောင်စီကတကယ်လို့သတင်းသမားတွေနဲ့အမှုကိစ္စဖြစ်လာလို့ရှိရင်သူတို့ကိုဒါတိုင်မင်မယ်သူတို့ကိုအသိပေးမယ်သူတို့ကနေဝင်ရောက်ဖြေရှင်းမှုကိုလုပ်ဆောင်နိုင်တဲ့အခွင့်အာဏာရှိပြီးသားလုံထုံးလုံကြီးလည်းရှိပြီးသားဒါပေမဲ့ခုနကမဖြစ်မီလောက်ရမယ်ဆိုရဲအပိုင်းတော့မပါဘူးပေါ့ဒါပေမဲ့အစိုးရကိုယ်တိုင်ကအဲ့ဒါကိုခီးမဆိုင်ဘူးဗျဒီလိုမျိုးလုပ်နိုင်တာသိရသားနဲ့ဘယ်တော့မှမီဒီယာကောင်စီကိုကျွန်တော်တို့အကြောင်းကြားပြီးတော့ဖြေရှင်းမှုလုပ်ဆောင်တာမရှိဘူးနောက်တစ်ခါမှကျွန်တော်တို့ခုနပြောသလိုချက်ချင်းကြီးအကြီးမားဆုံးအဖြစ်အကြီးမားဆုံးဖတ်နိုင်တဲ့ဥပဒေပုံမှန်တွေတမင်တက်ရွေးချယ်ပြီးတော့လုံဆောင်မှုဖြစ်နေတယ်။တရားမမှုနဲ့ရေးအမှုဖွင့်လို့ရသည့်တိုင်အောင်အဲ့ဒါမျိုးမလုပ်ခင်းနဲ့ခုနပြောနေတဲ့ကျွန်တော်တို့ဒီကြီးလေးသောပြစ်ဒဏ်ပေးနိုင်တော့အကြီးကြီးပြည့်စုံမှုကြာပြီးလုံဆောင်ခြင်းကိုယ်တိုင်ကဒီဥပဒေဒီကိုလိုရင်းလိုသလိုတုံးနေတဲ့သဘောမျိုးရှိနေပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှင်တွေရဲ့ပေးစာနဲ့သူတို့ကိုဖိတ်ခေါ်ချင်ပါတယ်။အရင်ဆုံးကကိုတာလုံးနဲ့ကိုအောင်မျိုးမေးလေးလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်ဆိုဖီယာဆိုတဲ့သူပေးထားတဲ့ပေးစာကိုဖတ်ပြပါမယ်။ဒီမိုကရေစီမှာမီဒီယာရဲ့အခန်းကဏ္ဍဟာအရေးပါလာပါတယ်မီဒီယာကြောင့်လူကြိုက်များလာနိုင်တယ်လို့မီဒီယာကြောင့်ကြာဆုံးသွားရတယ်လည်းရှိပါတယ်တဲ့အခုလက်ရှိမြန်မာနိုင်ငံရေလောကမှာဖြစ်နေတဲ့မီဒီယာနှိပ်ကွပ်မှုတွေကအစိုးရရဲ့စိတ်ရအမှန်ပဲလားဒါမှမဟုတ်တစုံတစ်ခုသောအရေးစမ်းမှုတာကြောင့်လားလို့တွေးနေမိပါတယ်တဲ့ဘာဖြစ်ဖြစ်ဒုက္ခမှန်တိုင်းကျူးပြတ်တာဟာနိုင်ငံရဲ့အလားအလာမကောင်းဘူးလို့မြင်ပါတယ်တဲ့ဒါဆိုဖီယာသူ့ရဲ့မြင်ပါနောက်ကုတင်ငွေဆူရက်တော်ရရှင်တယောက်ကလည်းကျွန်တော်တို့စီပြီးစားပို့ပါတယ်အခု11သတင်းသမားတွေကိစ္စမှာလွှတ်တော်မှာဆွေးနွေးနေတဲ့အကြောင်းအရာတွေကိုဖော်ပြတာဆိုပေမဲ့တဲ့လွှတ်တော်ကဆုံးဖြတ်ချက်မချခင်သတင်းဖော်ပြခဲ့တာဖြစ်ပါတယ်ဆန္ဒဆိုးပြီးတော့ရေးတယ်လို့ထင်ပါတယ်တဲ့သို့တော့အစိုးရကအရေးယူပုံကလည်းပြစ်မှု905ခနဲ့ရေးယူလို့ရပါမယ်သတင်းမီဒီယာဥပဒေနဲ့ဆောင်းရံပို့ပြီးတော့တင့်လျော်မယ်ဆိုပြီးတော့ယူဆပါတယ်တဲ့ NLD နဲ့သတင်းသမားရခင်ကပြည်လဲခဲ့တယ်ဆိုတာက NLD ကသတင်းသမားတွေကိုနားလဲတယ်လို့သတင်းသမားတွေကလည်း NLD ကိုနားလဲကြတဲ့အတွက်ပြည်လဲတာပါတဲ့အခုတော့နှစ်ဖက်စလုံးနားလဲမှုလွယ်မှားလို့ဆက်စပ်နေလာတာဖြစ်တယ်ဆိုပြီးတော့ကုတင်ငွေကသူ့ရဲ့ယူဆချက်ကိုပြပို့ပါတယ်နောက်တော့ရှင်တူကျွန်တော်ဖိတ်ခေါ်ကြပါလေကိုစလိုက်ဖွေကုံကိုစလိုက်ဖွေကုံလေလိုင်းပေါ်မှာရှိမှတည်ပါတယ်ကိုစလိုက်ဖွေကုံတူတူတူဆူနေမြင်များလို့ရပါတယ
်ဟုတ်ကဲ့သူတို့အစိုးရနဲ့မီဒီယာတီလေတီရတော့ရည်မရှိပါဘူးမီဒီယာရဲ့တောင်းဝန်ကတော့သူအစိုးရပဲဖြစ်ဖြစ်သူတို့မကောင်းတဲ့ဥစ္စာတွေမကောင်းတဲ့ဥစ္စာပေါ်ထွက်မှသူ့မှာတောင်းဝန်ရှိတယ်အဲ့တော့ခုတရားစွဲတဲ့ပုံစံကသူ့မှာပုံမှန်900လောက်ပါတော့တုံးနေဆိုရင်တော့ဟုတ်တယ်ဥမာနိုင်ငံတော်ကြီးမျိုးပြည့်စုံမှုဆိုတဲ့ဥစ္စာကဥမာရန်ကုန်နဲ့အစိုးရလို့ပြောပေမဲ့ရန်ကုန်နဲ့ဝန်ကြီးချုပ်ကတာဝန်ခံရမှာ အဲ့တော့သူတို့ကနိုင်ငံတော်ချီးမြှုပ်ပြည့်စုံမှုပုံက905တို့ဆွဲတဲ့ဥစ္စာကတော့ဟိုဟိုနိုင်ငံတော်ကလှည့်ချတဲ့ပုံစံပဲတကယ်တော့သူတို့အမှားလုပ်ခဲ့တယ်ဆိုတာကအသေးချပဲအဲ့တော့အတူတူနော်ပြောစီလူစားတကယ်လို့နဲ့အဝေးဖာမခံနိုင်မှုရှိနေတော့ဟိုဝန်ကြီးချို့ဒီမလုပ်ဘူးနောက်ပြတ်ဆွဲဖွဲ့တယ်မလုပ်ဘူးနှုတ်ထွက်ရုံနဲ့ရှိတယ်အဲ့တော့ပြူလူထုသူတို့ကျွန်တော်တို့တည်နိုင်အောင်တရင်ကြရီကတော့ပြောမှသူတို့တောင်းရှိတယ်အဖားလဲအဖားပြီးတော့မှပေါ်ပြင်းနေတာလည်းရှိရှိနိုင်တယ်အဲ့တော့ငါ့ကိုမပြောရဘူးမဆိုရဘူးဆိုပြီးတော့မှလုပ်နေတယ်ဒီဆက်ကမလုပ်ပြနိုင်မှာလေအဲ့ဒါကြောင့်ကျွန်တော်ကတမောမတူနိုင်ဘူးအဲ့ဒီဥစ္စာကတော့အင်းဒီအစိုးရကိုလည်းပဲအကြီးတန်းစေတယ်လို့ကျွန်တော်ပြောပြမယ
်ဟုတ်ကဲ့ကုစလိုက်ပွေကုန်ကျေးဇူးပါပဲကျွန်တော်ပင်နိုင်စနစ်တူတွေကိုပြန်ပြီးအဆက်ပေးကြပါလေကျွန်တော်ကိုတာလုံပဲအရင်စမေးကြပါလေခုနကကိုတင်ငွေပြောသွားတဲ့ထဲကစပါသူကတော့ဒီ11သတင်းသမား3ကိစ္စကိုလွတ်တော်ကဆုံးဖြတ်ချက်မချခင်သတင်းဖော်ပြခဲ့တာဖြစ်ပါတယ်တဲ့ဆန္ဒစောပြီးရေးတယ်လို့ထင်ပါတယ်လေသူ့အမြင်ကိုပြောပါတယ်ခင်ဗျာအဲ့တော့ဆိုလိုတာကသတင်းသမားတွေဘက်ကကောကျင့်ဝိရာမှားယွင်းတာမျိုးရှိပါလားဘာလို့အာဏာပိုင်တွေဘက်ကလည်းဒါမျိုးတွေကိုမကြာခဏထောက်ပြပြောနေတာလည်းရှိပါတယ်ဥပဒေအရဟိုကျူးလွန်မိတာဒါမှမဟုတ်ရှင်ခုနကျင့်ဝိရာမှားယွင်းတာအဲ့ဒါမျိုးတွေရှိလို့လား
လည်းတရင်မှာတော့ကိစ္စမှာဆိုလို့ရှိရင်ကျွန်တော်ပြန်ကြည့်လို့ရှိရင်လွတ်တော်ကဆုံးဖြတ်ချက်ကြတဲ့ဟာမျိုးမဟုတ်ပါဘူးသူ့ရဲ့သဘောကတော့ဒီရန်ကုန်တိုင်းစီရင်စစ်ချုပ်အစီရင်ခံစာမှာလွတ်တော်တွင်မှာဆွေးနွေးတဲ့အကြောင်းအရာတွေကိုတရားဝင်သတင်းရယူပြီးတော့ပြန်ဖော်ပြတာဖြစ်ပါတယ်လွတ်တော်ကဆုံးဖြတ်မဲ့ဟာမျိုးလည်းမဟုတ်ပါဘူးရှင်းဖို့ရလည်းမှားတာယူတာတခုမှမရှိပါဘူးသူ့ရဲ့ကျင့်ဖို့ရလည်းဒါလုံးဝဟိုဒါဟိုလက်ခံရတဲ့အနေအထားမျိုးပါဆိုတော့အဲ့ဒါကကပြောရင်ဟိုဆုံးဖြတ်ချက်ကြရင်ဆုံးဖြတ်ချက်မချခင်လည်းဟာကိုချိုးပြီးသတင်းရဆိုတာမဟုတ်ပါဘူးလို့ဒါကွန်ဖလိုက်ကိုပြန်ပြီးတော့အော်ဖြစ်ကြကြပါရဲ့နောက်ထပ်ကျွန်တော်တို့အခုလက်ရှိနေထားမှာကဟိုကျွန်တော်တို့ကိုဟိုအစိုးရဘက်ကဟိုရန်သူဖြစ်စီးရင်တွေးလာတဲ့ပုံစံတော့ကျွန်တော်ညီညီရရဲ့ဘာကြောင့်လဲဆိုတော့ဟိုသတင်းသမားတွေမှမဟုတ်ပါဘူးအစိုးရကသူ့ကိုဝေဖန်လို့ရှိရင်မတိုက်တဲ့အခါမှာဟိုညီမော်နော်ကိုလိုနီခေတ်ကဥပဒေတွေကိုတုံးလာတယ်ဥပမာဆိုရင်ကျွန်တော်တို့ကြည့်လို့ရတယ်ငါးမင်းစစ်ဒါကျွန်တော်ငါးမင်းစစ်ဆိုကျွန်တော်လည်းမကြိုက်ဘူးအဲ့ဒီမဲ့သူရက124ကာကြီးပေါ့နော်နိုင်ငံတော်တစ္ဆာပေါက်ဖြတ်မှုဆိုတဲ့ဟာမျိုးကြီးနေတဲ့ပုံမှန်တွေဆွဲရင်မောက်တွေးချုံအာကျွန်တော်တို့မောက်တွေးချုံကိုထောက်ခံတဲ့သူမဟုတ်ဘူးဒါပေမဲ့သူရဲ့ဟောပြောပွဲမှာပါတဲ့အကြောင်းအရာကိုနိုင်ငံတော်ဟာလာအကြီးကျယ်ပြသမှုလို့စတဲ့ကြီးနေတဲ့ပုံမှန်တွေဆွဲရင်ဒေါက်တာအေးမောင်အစိုးရနဲ့အဆင်မပြေဘူးဒီလိုလူမျိုးတွေကိုဟိုအစိုးရဘက်ကမစိုက်တဲ့အခါကျတော့အင်တာနက်ကြီးနေတဲ့ပုံမှန်တွေဆွဲတယ်အဲ့တော့သတင်းမီဒီယာတမားမှမဟုတ်ဘူးဒီအစိုးရဟာသူ့ကိုဝေဖန်နေသူဘယ်သူ့ကိုမဆိုပြည်သူပြည်သားလည်းဖြစ်ချင်းဖြစ်မယ်တော့ဘယ်သူ့ကိုမဆိုသူကအရင်တော့ကကိုလိုနီခေတ်ဥပဒေရောအခုရှိပြည်သားဥပဒေရောဥပဒေဒီအားလုံးကိုသူကလိုတလိုအသုံးချတဲ့ပုံစံမျိုးဖြစ်လာတယ်။ဥပမာဆိုလို့ရှိရင်နောက်ထပ်ဟိုဒီမကွေးမှာဆိုလို့ရှိရင်အလားဝင်းစကိုင်းမှာလားမကွေးလည်းဝင်းချုပ်ကိုမော်ဒီနဲ့မှချင်းနဲ့ဝင်းချုပ်ကိုဝေဖန်လို့ဆိုပြီးတော့နိုင်ငံသားတို့ရဲ့ပုဂ္ဂိုလ်ဆိုင်ရာလက်နက်ခွင့်နဲ့လူငယ်ရေးဥပဒေဆိုတဲ့အဲ့ဥပဒေအစ်စ်ကိုတုံးပြီးတော့ထောင်ချသွားတဲ့ဟာမျိုးတွေတွေ့ရတယ်။အဲ့တော့ဆိုလိုတာကဒီအစိုးရကအဝေးပန်းမခံနိုင်တဲ့အစိုးရသူ့ကိုဝေဖန်မယ်ဆိုလို့ရှိရင်ဘယ်သူ့ကိုမဆိုဘယ်လိုပုဂ္ဂိုလ်မျိုးတက်ပြီးတော့ထောင်ချဘို့ဝင်မလေးတဲ့ဆိုတာလို့ကျွန်တော်တို့ကပြောလို့ရပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့တော့လူခွင်နဲ့ပတ်သက်လို့မေးခွန်းရှိလာပါတယ်ကော်မြူမင်းဖြစ်ပြီးပါခင်ဗျာအရင်တော့က NLD အတိုက်ခံကာလမှာလူခွင်နဲ့ပတ်သက်လို့တော်တော်လေးပြင်းထန်တာသူတို့ပြောဆိုခဲ့တာရှိတယ်ရက်တီခဲ့တာရှိတယ်အဲ့တော့အစိုးရဖြစ်တဲ့အချိန်မှာလူခွင်နဲ့ပတ်သက်လို့ NLD ရဲ့ရက်တီချက်ပြောင်းသွားပြီလားကော်မြူမင်းအမြင်သိချင်ပါတယ
်ဟိုစိတ်ထားတော့မပြောင်းဘူးဗျာဒါပေမဲ့အမူအချက်လေးတွေပြောင်းသွားတယ်လို့ကျွန်တော်ပြောချင်တယ်ဘာကြောင့်လဲဆိုတော့ဒါကသူ့ NLD ပါတီရဲ့ဥတီချက်ဒီမိုကရေစီလူခွင်ရေးဆိုတဲ့ဟာရှိနေတယ်ဒါပေမဲ့ဒီမှာဒီအနာရလာတဲ့အချိန်မှာဘယ်လိုပြောမလဲကျွန်တော်တို့ပြောမယ်ဆိုရင်နိုင်ငံရေးကြီးချက်မှုအပိုင်းမှာအားနေနေတဲ့ဟာမျိုးဖြစ်လာတယ်အရင်တုန်းကတော့ကိုယ်သူများကိုအတိုက်ခံဝေဖန်ထောက်ပြမှုအပိုင်းမှာအားသာပြီးမယ်ကိုယ့်ကိုယ်ဒါနဲ့ပတ်သက်ပြီးတော့ဝေဖန်ထောက်ပြလို့ရှိရင်ကြီးကျက်စွာနဲ့ဖြေရှင်းနိုင်တဲ့ဟာဒီဝေဖန်ထောက်ပြမှုရဲ့အားကောင်းချက်ကိုအသုံးချပြီးတော့တိုးတက်မှုအပိုင်းနဲ့ပတ်သက်ပြီးတော့ဟိုသိပ်ပြီးတော့ကြီးကျက်မှုမရှိရဲကျွန်တော်တို့တွေ့နေရတယ်အမှန်တော့မီဒီယာဆိုတဲ့ဟာကကျွန်တော်တို့ပြည်သူရဲ့အတန်ကိုဟိုတင်ပြရတယ်လို့အစိုးရလွှင့်နေလွှင့်နေတယ်လို့ထောက်ပြတာဖြစ်တဲ့အဖြစ်မှန်ကိုအဖြစ်မှန်တိုင်းပေါ်ပြရရှိရင်အမှန်တော့ဒီလိုမျိုးမီဒီယာတွေနဲ့လည်းဆိုထုတ်ဖော်ပြောဆိုခွင့်နဲ့အစိုးရကိုစောင့်ကြည့်မှုတွေကအစိုးရအောက်ကောင်ဖန်ပြီးပြနေတော့အရာမျိုးဖြစ်တယ
်
အဲဒီမဲ့ဟိုဝန်ကြီးဌာနတွေမှာတချို့သောဝန်ကြီးချုပ်တွေကဒီလိုမျိုးကိစ္စပြောမယ်ဆိုမကြိုက်တဲ့အရာမျိုးငါကိုရီးယားစိတ်ထဲမှာဒါပုဂ္ဂိုလ်ကြီးကမနှိမ့်သက်တဲ့အရာမျိုးတွေဖြစ်လာတယ်။လုံနိုင်တဲ့ပါဝါတွေရှိနေတယ်။အချိန်နဲ့မှာလည်းတချို့သောဥပဒေရဲ့အာဏာချက်တွေကလည်းရှိနေတယ်။လူရင်းလူသလို ရာချမ်းနိုင်အရေးယူနိုင်တဲ့ကြောင်းလက်သေးဥပဒေတွေရှိနေတဲ့အခါမျိုးမှာခုနလိုဥပဒေတွေကသူတို့အတွက်အဆုံးချစရာမကြိုက်ရင်မကြိုက်တယ်လို့ဝေဖန်မှုကိုမနစ်တဲ့မနစ်တဲ့လို့အရေးယူနိုင်တဲ့အခြေအနေမျိုးပန်တီးပေးသွားတယ်အဲ့တော့ဒါတွေကဘာဖြစ်လဲဆိုရင်တော့ဟိုဥတီကျလန်တစ်လန်ဒီလိုမပြောက်ဘူးဒါပေမဲ့ကျင့်ထုံးကျင့်စဉ်နဲ့နိုင်ငံရေးကြီးကြပ်မှုအပိုင်းမှာတချို့သောကောင်းဆောင်မိုင်းတွေအားနည်းမှုတွေအများကြီးတွေ့ရပါတယ်
ဟုတ်ကဲ့ကျွန်တော်အချိန်နဲ့တိတ်မရလို့ကိုတာလုံခတ်တူတူလေးမေးချင်ပါတယ်ခင်ဗျာစက္ကန့်30လောက်တော့အချိန်ရပါတယ်ကိုတာလုံကလက်ရှိဒီမီဒီယာကောင်စီမှာလဲပါနေတော့မီဒီယာကောင်စီနေနဲ့ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဘယ်လောက်ထိလုံနိုင်မယ်လို့ရောယုံကြည်ထားလဲ
ကျွန်တော်တို့တော့ရုံးကအနေနဲ့ပြရအခုလက်ရှိရှိနေတဲ့ဟိုအဖွဲ့မီဒီယာကောင်စီမှာကိုကျွန်တော်30ညရတယ်ဟလားချေယူဆွဲရဲ့ဒီရှိတယ်နောက်ပြီးတော့ဒီလိုခက်ကြမ်းကြမ်းနဲ့ဟိုပြည်ပြင်ကြောင်းလဲနေတဲ့လူရှိတယ်ပြပောင်းပြီးတော့ပြည်ပြင်ကြောင်းလဲလုပ်ချင်တဲ့လူရှိတယ်အဲ့လို30ညရတဲ့ခါကျတော့မီဒီယာကောင်စီကိုလိုက်ကအပြည်ပြင်ကြောင်းလဲကိုတော်တော်လောက်အောင်နေဆိုတော့အစိုးရကိုကိုယ်ခွင့်ရတောင်းမှုကတော့တော်တော်ကြီးကိုစူးစမ်းအောင်မြင်ထားမျိုးလို့မြင်ရပါတယ်
ဟုတ်ကဲ့ခင်ဗျာ
နောက်တစ်ခုကတော့ဒီပြည်သမားမှန်သမျှကတော့ဒီကိုယ့်ရဲ့ဟိုပါတော့ဒီမိုင်းမှာဒီသမားလုပ်ဆိုဆိုလို့ရှိရင်တော့အိမ်မှာအထုတ်ထုတ်ပြီးတော့ဒီနေ့ငါ့ကိုလာဖမ်းလဲဆိုရဟာကို
ဟုတ်ကဲ့
ဆိုင်ဆောင်တယ်ဒီမျိုးဖြစ်နေပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်ရီလိုက်အစီအစဉ်အချိန်စစ်သွားလို့ပါပေါင်းဆွေးနွေးပြီးတဲ့ကုသလုံဆောင်တဲ့ဥအောင်မျိုးမင်းနဲ့တော်ရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်ရီလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပြပါခင်ဗျာ